ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်မှုဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားရရောက်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကကြေညာချက်ထုတ်ပြန်လိုက်တဲ့အပေါ်နိုင်ငံတကာလူအခွင့်အရေးအဖွဲ့တချို့ကကြိုဆိုလိုက်ကြပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီထွက်ပြေးခဲ့တာနဲ့ပတ်သက်လို့အမေရိကန်အစိုးရကပြက်ပြက်သားသားရပ်တည်ဖို့အမေရိကန်လွှတ်တော်အမတ်တွေနိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကအစိုးရကိုသတင်းပတ်တွေနဲ့ချီပြီးဖိအားပေးလာပြီးတဲ့နောက်ဝန်ကြီးတေလာဆန်ရဲ့အခုလိုသုံးနှုန်းပြောဆိုတဲ့ကြေညာချက်ဗုဒ္ဓနည်းကထွက်ပေါ်လာတာပါ Jesus Man Only ရဲ့သတင်းပေးပို့ချက်နဲ့အတူ AB သတင်းကိုအခြေခံပြီး Mac King Pew တွေကတင်ပြထားပါတယ
်ဒီကနေ့သတင်းဘက်ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့သူ့ရဲ့ခီးစဉ်အတွင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခအတွင်းရိုဟင်ဂျာမွတ်စလင်သိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးခဲ့ရတာနဲ့ပတ်သက်လို့အထူးစိုးရိမ်တဲ့အကြောင်းကိုထုတ်ဖော်ပြောခဲ့ပေမဲ့လည်းဒါဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရရောက်တယ်လို့တော့သူခင်းစီအတွင်းမှာပြောမသွားခဲ့ပါဘူ
း I think an independent investigation would help all of us understand a number of aspects of what's a very
တိတ်ကိုရှုပ်ထွေးနေတဲ့အခြေအနေတခုမှာတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကသာအခြေအနေကိုရှုထောင့်ဆောင်ကနေကျွန်တော်နားလည်အောင်လုပ်ပေးနိုင်လိမ့်မယ်လို့ထင်ပါတယ်
မြန်မာနိုင်ငံခီးစဉ်အပြည်ပုံထုနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဝန်ကြီးဒေလာဆင်ကရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရရောက်တယ်ဆိုတာထင်ရှားတယ်လို့ထုတ်ပေါ်ပြောဆိုလိုက်ကြပါဒီလိုသုံးလုံးပြောဆိုဖို့ကိုအမေရိကန်လွှတ်တော်အမတ်တွေနဲ့လူ့ခွင့်ရေးအဖွဲ့တွေကလည်းစက်တိုက်ဆိုသလိုဖိအားပေးပြောနေကြပါအမေရိကန်အစိုးရကအခုနောက်ဆုံးပြည်ပြသသသုံးလုံးပြောဆိုလိုက်တဲ့အပေါ်မှာကြိုဆိုပြီးတော့ပြစ်မှတ်ထားရေးယူတံခတ်မှုတွေကိုလည်းအများဆုံးချမှတ်တင်တယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကအာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robinson ကပြောပါတယ
် Well it's about time they finally joined the global consensus that the UN and everybody else has been talking about the
big question now is the US လက်သမဂ္ဂနဲ့ဒီကမ္ဘာလုံးကလက်ခံပြောဆိုနေကြတဲ့အချိန်အခုနောက်ဆုံးသူတို့လည်းဒီသဘောလေးပဲရှိတယ်ဆိုတာကိုပြောလိုက်တာပါပဲဆိုတော့အမေရိကန်စုအနေနဲ့ဗာဆက်လုံးလဲဆိုတာကမေကွန်ကြီးတစ်ခုဖြစ်လာပါပြီသူတို့တကယ်လို့တင်တာကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကိုကြီးကြပ်ညွှန်ကြားခဲ့တဲ့အဓိကစစ်ကောင်းဆောင်တွေပြီးရင်စစ်တပ်ထဲမှာဆင်းဆင်းတာဝန်ရှိသူတွေကိုပြစ်မှတ်ထားတဲ့ရည်ယူတံခတ်မှုတွေချမှတ်တင်ပါတယ
်အလားတူပဲရိုဟင်ဂျာရဲ့နိုင်ငံတကာလှုပ်ရှားမှုအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆိုင်မွန်ဘီလ်နက်စ်ကလည်းမြန်မာစစ်တပ်ကိုပြစ်မှတ်ထားတဲ့တံခတ်ရည်ယူမှုတွေအမြန်ဆုံးချမှတ်ဆောင်ရွက်ဖို့တိုက်တွန်းပါတယ
် I think it's really important right now that the Burmese army has committed this act of ethnic cleansing
အခုချိန်မှာတိတ်ကိုအရေးကြီးပါတယ်မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာတွေလုပ်ခဲ့တာပါဒီအတွက်သူတို့ကိုပြစ်ဒဏ်ခတ်ရပါလိမ့်မယ်မြန်မာစစ်တပ်အရာရှိတွေသူတို့ရဲ့စီးပွားရေးလုပ်ငန်းတွေအပြင်လက်တွေ့မြေပြင်မှာကိုယ်တိုင်ပါဝင်ညွှန်ကြားဆောင်ရွက်ခဲ့သူတွေအပေါ်ပြစ်မှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရပါလိမ့်မယ
်ရခိုင်ပြည်နယ်အတွင်းပြစ်ပျက်ခဲ့တဲ့အခြေအနေတွေမှာစစ်တပ်အနေနဲ့သူရဲ့လူရက်တွေအတွက်တာဝန်ခံမှုရှိအောင်လုပ်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုလည်းအမေရိကန်လွှတ်တော်အမတ်တွေကဖိအားပေးဝေဖန်နေကြပါတယ
် She has a position of leadership she's far from the strong leader that
သူကဥဆောင်မှုနေရာမှာရှိနေတာပါတိုင်းပြည်အတွက်လိုအပ်နေတဲ့အခိုင်အမာယက်တည်ပေးနိုင်တဲ့ခေါင်းဆောင်ဖြစ်ဖို့ကတော့အများကြီးလိုပါသေးတယ်စေအိုချိုရေးကနေဒီမိုကရေစီစနစ်ကိုအသွင်ကူပြောင်းနေတာနည်းနည်းတောင်မရှိသေးပါဘူးဒါပေမဲ့သူ့အနေနဲ့တိုင်းပြည်မှာကုလို့ရက်ဆက်ကြမ်းကြုတ်တဲ့အခြေအနေတွေဖြစ်လာတဲ့အခါမျိုးမှာပေါ်ပြီးအင်တိုင်းအားတိုင်းရှိထွက်ပြောဆိုလှုပ်ဆောင်တာမျိုးရှိရပါမယ်
။ Illinois ပြည်နယ်အထက်လွှတ်တော်အမတ် Richard Tarvin ပြောသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ August လကစလို့တကြောပြန်ပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်မှုတွေနဲ့လူကြိုးရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွက်မှာလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ရှိခဲ့ပြီးရိုဟင်ဂျာမွတ်စလင်ဒုက္ခသည်6သိန်းကျော်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးရတဲ့အထိဖြစ်အောင်မြန်မာစစ်တပ်ကစနစ်တကျနဲ့အကွက်ချစီစဉ်ခဲ့တာလို့ကုလသမဂ္ဂအမေရိကန်နဲ့ဥရောပနိုင်ငံတွေအပါအဝင်နိုင်ငံတွေကပြစ်တင်ဝေဖန်ထားတာပါ။မြန်မာစစ်တပ်ကတော့ဒီဆွဆွဲချက်တွေကိုအချိန်ချင်းညှင်းပယ်ထားပါတယ်။နိုင်ငံရေးလိလာတုံးသက်သူဒေါက်တာခင်စုံဝင်းကတော့အမေရိကန်လိုတိုင်းပြည်ကြီးကပါအခုလိုစကလုံးပြင်းပြင်းထန်ထန်သုံးလုံးပြောဆိုလာတဲ့အပေါ်မြန်မာအစိုးရအနေနဲ့အလေးနက်ထားတုံ့ပြန်တင်တယ်လို့ဆိုပါတယ်
။ They will have to take it seriously. This is the most powerful country in the world saying this, you know.
သူတို့ဒီနေရာကိုအလေးနက်ထားတင်ပါတယ်။ကမ္ဘာပေါ်မှာအောရှာရှိသုံးနိုင်ငံတခုကပြောတာဖြစ်တယ်လို့ပြင်းပြင်းထန်ထန်သုံးလုံးပြောထားတာပါ။အစောကတော့မစ္စတာတီလက်ဆင်ဒီကိုလာတဲ့ဒေါက်ဆာဆွကြီးနဲ့တွေ့ပြီးတဲ့နောက်သူလည်းပြော့ပြောင်းသွားတယ်ဆိုတာမျိုးထင်ခဲ့ကြတာပါ။ဒါပေမဲ့တကယ်တမ်းဟိုကိုပြန်ရောက်သွားတဲ့အခါမထင်မဲ့ပဲအခုလိုပြင်းပြင်းထန်ထန်သုံးလုံးပြောဆိုလိုက်တဲ့အခါမှာတော့မြန်မာအစိုးရလည်းအော်အော်သွားလိမ့်မယ်လို့ထင်ပါတယ်ဆိုပြီးတော့ဒေါက်တာခင်စောဝင်းပြောသွားတာပါ။ အမေရိကန်ကွန်ဂရက်စ်လွှတ်တော်အနေနဲ့ကတော့ရိုဟင်ဂျာဒုက္ခသည်အကျပ်အတည်းဆုံးသက်နိုင်ဖို့ရွယ်တဲ့တိုက်ခိုက်ပိတ်ဆို့မှုတွေအပါအဝင်အရေးယူမှုတချို့လှုပ်ဆောင်သွားဖို့ဆွေးနွေးကိုဆက်လက်တိုက်တွန်းနေကြပါတယ်။ဒီတော့တွင်မှာပဲရုရှားနိုင်ငံကတော့ရိုဟင်ဂျာရင်းနဲ့ပတ်သက်လို့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ဆိုပြီးအမေရိကန်ဆွေးနွေးကတရားဝင်သတ်မှတ်သုံးထုတ်လိုက်တာဟာပြဿနာကိုဖြေရှင်းရမှာအထောက်အကူမဖြစ်ဘူးလို့ဝေဖန်ပါတယ်။ရခိုင်ပြည်နယ်အချက်အထဲမှာပြပကအလုံးအကျုံဆွတ်ဖက်နေတာတွေကိုလက်မခံဘူးလို့လဲရိုက်တာသတင်းဌာနနဲ့တီးတံမေးမြန်းကမ်းမှာရုရှားတန်အမတ်ကြီးနီကိုလီလစ်စတိုဗတ်ဒော့ဖ်ကပြောဆိုသွားပါတယ်ရှင်။